ရုရှားကယူကရိန်းကိုဖျက်ဆီးခြင်းပေမဲ့လို့စစ်ပွဲတွေကရုရှားနိုင်ငံထဲကိုပြန်ရောက်သွားပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဒီနေ့ဒီဩဂတ်လ24ရက်နေ့မှာကြာရောက်တဲ့ယူကရိန်းလွတ်လပ်ရေးနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းကရုရှားနိုင်ငံနဲ့ထိုးစစ်ဆတင်တိုက်ခိုက်တဲ့နေရာအနီးအနားမှာကြိုတင်ရိုက်ကူးခဲ့တယ်လို့ဆိုတဲ့လွတ်လပ်ရေးမိန့်ခွန်းမှာသမ္မတဇယ်လန်စကီကအဲ့ဒါလိုပြောကြားခဲ့တာပါဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ပြီးတီးခြားလွတ်လပ်တဲ့ယူကရိန်းနိုင်ငံဖြစ်လာတဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်မိန့်ခွန်းကိုတော့ယူကရိန်းတပ်တွေထိုးစစ်ဆတင်တဲ့နေရာနဲ့တိတ်ပြီးတော့မဝေးလာတဲ့စံမီဒေသမှာအခုသတင်းပတ်အစောပိုင်းတုန်းကရိုက်ကူးခဲ့တာဖြစ်တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်ယူကရိန်းတွေရဲ့အာအသင်စီယာမထင်မှတ်တဲ့နောက်ထပ်လုပ်ရတခုလို့သမရဇယ်လန်စကီကဖော်ပြပြောဆိုပြီးတော့ဝစ်လေတက်တယ်ဆိုတာရုရှားတွေသဘောပေါက်စေရမယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့လွတ်လပ်ရေးနေ့အထိအမတ်အမေရိကန်သမရဂျိုးဘိုင်ဒန်ရဲ့တဝင်လွှာမှာတော့ယူကရိန်းအတွက်စီးအကူအညီတစ်တွေပေးမယ်လို့ကြေညာပါတယ်။လေကြောင်းရန်ကာကွယ်ရေးမိဆိုင်တုံးတွေ၊ဒရုန်းဖြင့်လက်နက်ကိရိယာတွေနဲ့ရှေ့တန်းရောက်ယူကရိန်းစစ်သားတွေအတွက်လက်နက်ခဲယမ်းတွေ၊ရွေလျားဒုံးပစ်စနစ်တွေပေးသွားမယ်လို့သမရဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ရုရှားစစ်ပွဲဆင်နွှဲနိုင်အောင်အားပေးနေတဲ့ရုရှားနိုင်ငံကလူပုတ်ကုန်နဲ့အဖွဲ့အစည်းပေါင်း400ကိုလည်းတိုက်ခတ်အရေးယူမှုတွေချမှတ်လိုက်တယ်လို့ဖော်ပြပါရရှင်